မြန်မာနိုင်ငံကစစ်ပွဲတွေနဲ့အတူနိုင်ငံရေးပြည်ထောင်တွေကိုဖျက်ဆီးလာခဲ့ကြရတဲ့အမျိုးသမီး29ဦးရဲ့အတွေ့အကြုံကိုစူးစီးဖော်ပြထားတဲ့ဖွင့်နေသောတစ်တာဆိုတဲ့အစီရင်ခံစာတစ်စောင်ကိုတော့ပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကထုတ်ဝေခဲ့ပါဗျ။အဲ့ဒီသူတေသနာစာရန်ကိုအာရှတရားမျှတမှုနဲ့အခွင့်အရေးဆိုင်ရာအဖွဲ့ AJAR နဲ့အတူကချင်အမျိုးသမီးအစည်းအရုံးထိုင်းနိုင်ငံကရင်အမျိုးသမီးစွမ်းရည်မြင့်တင်ရေးအဖွဲ့အပြင်အမျိုးသမီးများကွန်ရက်မြန်မာတို့ကပူးတွဲပြီးထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီစာဆောင်ထဲမှာပါတဲ့အမျိုးသမီး29ဦးကနိုင်ငံရေးအကျဉ်းသားဟောင်းတွေစစ်မဲ့ဖြစ်ပွားနေတဲ့ကရင်နဲ့ကချင်ပြည်နယ်အတွင်းမှာကြီးပြင်းဖြတ်တန်းခဲ့ရတဲ့အမျိုးသမီးတွေရဲ့အတွေ့အကြုံတွေကိုစူးစီးဖော်ပြထားတာဖြစ်ပါတယ်။ဒီစာရန်ကိုအဓိကထုတ်ဝေရတာဟာနိုင်ငံအတွင်းကစစ်ပွဲတွေနဲ့အတူနိုင်ငံရေးပြည်ပခတွေကြားမှာဖြတ်တန်းယုံကန်ပြီးတော့ရင်ဆိုင်လာခဲ့ကြရတဲ့အမျိုးသမီးတွေရဲ့ဘဝတွေသူတို့ရဲ့အတွေ့အကြုံတွေကိုအများပြည်သူသိရှိနိုင်ဖို့အတွက်နဲ့အတူဒီအကြောင်းတွေကိုတမိုင်းမှာမှတ်တမ်းအဖြစ်ခြံရင်းနိုင်ဖို့ထုတ်ဝေတာဖြစ်တယ်လို့မြန်မာအမျိုးသမီးများကွန်ရက်အဖွဲ့ရဲ့ပဲ့ကန်ကော်မတီဝင်မခင်လေးကပြောပါတယ်
။ဒီမှာရေးထားတာတော့ကျွန်တော်တို့ကရင်ပြည်နယ်မှာဖြစ်တဲ့စစ်ပွဲတွေကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေမျိုးစင်းယူပေါ့ကချင်ပြည်နယ်ပေါ့နော်နောက်တစ်ခါနိုင်ငံရေးအချင်းတူတွေဆိုတဲ့အခါကျတော့တိုင်းရင်းသားဒေသအနေနဲ့ပြောရင်တော့ကချင်နဲ့ကရင်ပဲပါတယ်ပေါ့ဒါပေမဲ့ဒါတွေဟာကျွန်တော်တို့တိုင်းပြည်လုံးမှာရှိတဲ့ပဏိပခတ်တွေစစ်ပွဲတွေမှာမဟုတ်ဘူးခြေနေတွေကြောင့်ဖြစ်ပေါ်တဲ့အမျိုးသမီးတွေခံစားရတဲ့ဟာတွေအားလုံးကိုလည်းထင်ဟပ်နိုင်ပါတယ်နိုင်ငံရေးအချင်းတူဆိုရင်လည်းဒါနိုင်ငံရေးကြောင့်ဒီဒုက္ခရောက်ခဲ့ကြတဲ့သူတို့ရဲ့ဟိုကိုယ်ပိုင်ယုံကြည်မှုကြောင့်ဟိုနှစ်နာဆုံးရှုံးခဲ့ရတဲ့အမျိုးသမီးတွေအတွက်ကိုစားပြုတဲ့အတွက်တနိုင်ငံလုံးမှာရှိတဲ့အမျိုးသမီးတွေရဲ့အခြေအနေကိုကျွန်တော်တို့ကတိုက်ရိုက်မေးမြန်းထားတာမဟုတ်ပေမဲ့လည်းဒီအမျိုးသမီးတွေခံစားနေတာမှုတွေကတော့တရားနဲ့တရားတိတ်မကွာဘူးလို့ကျွန်တော်တို့ပြောလို့ရပါတယ
်ဒီစာရန်ကိုတော့2014ခုနှစ်နဲ့2015ခုနှစ်တွေအတွင်း5လကျော်ကြာသူတည်တနာပြုလုပ်ခဲ့တာဖြစ်ပါတယ်အဲ့ဒီစာရန်နဲ့မှာတော့ကရင်ပြည်နယ်ကြောက်ကြီးဒေသမှာ1984ခုနှစ်အတွင်းကစစ်တပ်ကကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့လည်းဖော်ပြထားတယ်လို့ဒီစာရန်ပြုစုရမှာပါဝင်တဲ့ကရင်အမျိုးသမီးစွမ်းရည်မြင့်တင်ရေးအဖွဲ့ကမဆင်တီယာဝင်းကလည်းပြောပါတယ်
ကျောအဲ့ IDP အမျိုးသမီးတွေဘဝလစ်လာတဲ့အခါမှာပေါ့နော်ကျမတို့အဲ့ဒီမှာ1984အဲ့ဒီမှာဟိုဖြက်လေးပြက်လို့ခေါ်တဲ့အဲ့ဒီတရင်ဒေသကိုဒီပေါ့နော်စစ်ပတ်ဆိုင်ရာဘာလို့တနည်းတကျဘလို့ကျူးလွန်လဲအဲ့ဒါတွေကိုကျမတို့လေလာတွေ့ရှိခဲ့ရတယ်နောက်တစ်ခုကကျတော့အဲ့ဒီဖြက်လေးပြက်ပြီးတဲ့နောက်ပိုင်းမှာသူတို့ဟိုရှမ်းဘူးပေါ့နော်ရှမ်းဘူးလို့ခေါ်တဲ့သူတို့အာဏာကိုလွှဲပေးထားတဲ့ဒီပေါ့နော်ကွန်မန်ဒိုပေါ့နော်ကွန်မန်ဒိုခေါင်းဆောင်ကရွာကအဲ့ဒီ IDP ဒေသကလူတွေကိုပေါ့နော်စနစ်တကျလူခွင့်ချိုးဖောက်မှုတွေနောက်ပြီးတော့အမျိုးသမီးတွေဘလို့ကြုံခဲ့ရလဲနောက်ပြီးတော့အဲ့မှာကရင်အမျိုးသမီးတွေကဒီလူခွင့်ချိုးဖောက်ခံရမှုတွေထဲမှာသူတို့ဘလို့ကြော်လာခဲ့ရလဲနောက်ဥပမာဆိုကရင်အမျိုးသမီးရွာလူကြီးဖြစ်ပြီးတော့ဒီပေါ့နော်စစ်ပဆိုင်ရာလူတွေနဲ့ဒီလိုရတဲ့အပိုင်းတွေလဲကျမတို့အများကြီးတွေ့ရှိရတယ်နောက်ပြီးတော့သူတို့ကအဲ့ဒီပေါ့နှစ်ခုပေါ့နော်ဖြက်လေးဖြက်နဲ့ဒီတံပုတ်ပေါ့နော်ဖြစ်ကိုဖြက်တဲ့ခါမှာအခုလက်ရှိချိန်ဒီသူတို့ကနန်းနန်းသူတို့အများကြီးလုံးပြန်ရတယ်ပေါ့နော်
ပြာပြီးတော့လူအခွင့်အရေးချိုးဖောက်ခံရတဲ့အမျိုးသမီးတွေအတွက်အမှန်တရားမျှတမှုနဲ့အတူအကြမ်းဖက်မှုတွေကနေအသက်ရှင်လွတ်မြောက်သူတွေအတွက်ဖြည့်ရှင်ပေးနိုင်မယ့်အကြံပြုချက်တွေလည်းပါဝင်ပါတယ်။အထူးသဖြင့်တော့တည်ငြိမ်အေးချမ်းမှုမရှိတဲ့ဒေသတွေကအမျိုးသမီးတွေရဲ့ဘဝဟာအဆအဆအယယာနောက်ကျနေသူတွေဖြစ်တယ်လို့ကရင်အမျိုးသမီးစွမ်းရည်မြင့်တင်ရေးအဖွဲ့ကမဆင်တရားဝင်းကထောက်ပြပါဗျာ။
ဒီအမျိုးသမီးတွေရဲ့ဘဝကဒီကြောက်ကြီး IDP ဒေသမှာဟိုဘယ်လိုပြောမလဲတိုးတက်ဖို့အများကြီးလိုသေးတယ်ပေါ့နော်ခုနကတော့အကြောင်းမြင်ရတဲ့လူတွေကအများကြီးနောက်ပြီးတော့ကျမရေးဖက်ပါဆိုလို့ရှိရင်ဒီကျမတို့ခေါ်တဲ့ဒီ reproductive health care ကလည်းအရင်နှိမ့်ချနေသေးတယ်ဘာလို့ဆိုတော့သူကဆေးတားဆေးထိုးဆေးတွေသူများဟိုစားဆေးကဲမှာရွာထဲမှာဟိုညာပေးနေတယ်အလကားပေးနေတယ်ဒါပေမဲ့သူကမကိုရဲဘူးနောက်ပြီးတော့ awareness တွေနည်းတယ်ပေါ့နော်နောက်တစ်ခုကနိုင်ငံရေးဘက်မှာပါဝင်မှုကတော့ခုထိမလုပ်နိုင်သေးဘူးဘာလို့ဆိုတော့သူကပညာမတက်ဘူးနောက်ပြီးတော့ရွာရဲ့ computer မှာကဟိုမရှိဘလောက်ရှားတယ်ပေါ့နော်
ကြပြင်လဲပြိပခဒေတာတွေအတွင်းမှာအမျိုးသမီးတွေကိုလင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့အတူနိုင်ငံရေးဖိနှိပ်မှုတွေအဆုံးသတ်ဖို့အတွက်ဒီအဖွဲ့ကြီးတွေကလည်းတောင်းဆိုထားတယ်လို့မြန်မာအမျိုးသမီးများကွန်ရက်အဖွဲ့ကမခင်လေးကလည်းပြောပါတယ
်အဓိကကတော့ဒီအမျိုးသမီးတွေရဲ့နှင်နာမှုတွေကိုပြန်ပြီးတော့ကူစားပေးဖို့ပေါ့နော်သူတို့အမှန်တရားတွေကိုသူတို့ဖော်ထုတ်ခွင့်ပေးဖို့ဒီအမျိုးသမီးတွေရဲ့ပြန်လဲထူထောင်ရေးသူတို့ဘဝရက်တည်ရေးအတွက်ကိုလည်းတခုအခါခွဲပေးနိုင်မယ့်ဟာမျိုးတွေလည်းလုပ်ပေးဖို့အတွက်ကိုလည်းတောင်းဆိုထားပါတယ်အဓိကကတော့ဒီစစ်တပ်ကနေပြီးတော့တိုင်းနာဒေသတွေမှာနိုင်ထက်စင်းင်းလုပ်နေတဲ့ဟာတွေပေါ့လက်နက်ကင်တွေပေါ့စစ်တပ်ဆိုတော့တဲ့လက်နက်ကင်တွေအဲ့ဒီဟာတွေကိုလည်းရက်တန့်ဖို့ပေါ့နော်အဲ့ဒါမျိုးကိုအဓိကတောင်းဆိုထားပါတယ
်အမေကန်ဘဝတွေလိုဖြစ်နေကြတဲ့စစ်ပေးရှောင်ဒုက္ခတွေကြားမျောလင်းချက်တွေနဲ့ပတ်သက်လို့မဆင်တရားဝင်ပြောပြတာကတော့
ခုဒုက္ခရောက်နေတဲ့ဟိုဘယ်လိုပြောမလဲလူမှုအနေထားနောက်ပြီးတော့ပျက်စီးယုံရင်းသွားတယ်သူတို့ရဲ့ဟိုဘယ်လိုပြောမလဲသ through go piano nine line to our low low people got so ya or the can run on the through down sheet of honor. Now who got who are through got the IDP got through an original you have go piano through a young pension at the Sassanid at the Korean your link at TG at 3 years by Nugu Yao PMA, Navro, Rulok and Satam of honor, Navro through Lucina got the Pina Yero, the Jama Yero, Lemon set the Yero.
ဘလူးဘယ်မှာကောင်းမွန်အောင်လုပ်စီခြင်းနဲ့နောက်ပြီးအမျိုးသမီးတွေဘဝပေါ့နော်ဟိုလဲသူတို့တက်ကောင်းမှုစီခြင်းနဲ့နောက်ပြီးသူတို့ရဲ့ဟိုဘလူးဘယ်မှာစိတ်ပိုင်းဆိုင်ရာခံစားမှုလဲပြပြဖို့ဟိုကျမတို့ကဒီပေါ့နော်ထရမဟီလင်းနဲ့လဲလုပ်တဲ့နဲ့နောက်ပြီးကကရရဲ့စေးအကြောင်းပြောတယ်ငင်းငင်းအကြောင်းပြောတယ်ဒါမဲ့ IDP တွေဟိုသူတို့တွေကဝိမိခံဖြစ်နေတယ်ပေါ့နော်ဒါကတော့လူအခွင့ ကြည့်ဖွဲ့ကြီးလေးခုကတော့ပြိပခတေတာတွေမှာအမျိုးသမီးတွေပေါ်အကြံဖတ်မှုတွေရက်တန့်ပြီးတော့နိုင်ငံရေးဖိနှိပ်မှုတွေအဆုံးသတ်ဖို့စစ်တပ်အနေနဲ့လည်း2018ခုနှစ်ဥရီကိုပြင်ဆင်ဖို့ကုလသမဂ္ဂနဲ့သဘောတူလက်မှတ်ရေးထိုးထားတဲ့စီရောပါပရိညင်တွေကိုလိုက်နာဆောင်ရွက်ဖို့အပြင်ငြိမ်းချမ်းရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာအမျိုးသမီးတွေပါဝင်ဖို့အမျိုးသမီးတွေဘဝဘေးကင်းလု ဒီနေ့ဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲရနာခွင့်ပြုပါအောင်ရှင်ကျမတို့နောက်တစ်ပတ်မှာပြန်ဆုံရအောင်ပါနော်နားဆင်ကြတဲ့သောတာရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်